2015ခုဇွန်လ5ရက်တောက်ကြနေ့ဒီနေ့ဒီအချိန်ခါမှာတရားကဒတရားရည်တာမှာဥပဒနာဘာဝနာတရားတွေကြိုးစားပွားများအထောက်နေကြတဲ့ယောဂီသူတော်စင်တို့အားဥစဉ်တို့ဟောကြားမဲ့တရားကတော့ဒီတတိပဋ္ဌာန်ဥပဒနာဘာဝနာတရားတွေကြိုးစားအထောက်တယ်ဆိုရင်ရရှိနိုင်တဲ့အကျိုးတွေကမနေ့ညမနေ့ရတော့တောကစွရင်ပူဆွေဝန်းနေခြင်းကိုလွန်မြောက်နိုင်တာဆိုတာပြီးသွားပါတယ်ဒီနေ့တော့ပဋိဒေဝငိုကြွေးခြင်းတွေလွန်မြောက်ပုံငိုကြွေးခြင်းတွေလွန်မြောက်ပုံအကြောင်းအရာလေးတွေဝိထုကြောင်းလေးတွေနဲ့ဆက်ဆက်ပြီးတော့ပြောကြားသွားပါမယ်နောက်ပြီးတော့လည်းယောဂီတယောက်ရဲ့တောင်းဆိုမှုကြောင့်ဦးဇင်းတို့ဒီတရားလေးတွေနဲ့ပဲဆက်ဆက်ပြီးတော့တထာဂတဆိုတဲ့အကြောင်းကိုလည်းဦးဇင်းတို့ဆက်ပြောပြတွေ့ဖို့ရှင်းပြသွားပါမယ်အဲ့တော့ပဋိဒေဝဆိုတာငိုကြွေးခြင်းနဲ့တောကကစူရင်ပူဆွေးဝန်းနေတယ်ဆူရင်ပူဆွေးဝန်းနေပြီးတော့ရင်ထဲမှာတင်မမျိုးသိနိုင်တော့ပဲနဲ့မျက်ရည်တွေကျလောက်အောင်ပူဆွေးဝန်းနေငိုကြွေးလာတာကိုဒါပဋိငိုကြွေးလာတာကိုပဋိဒေဝလို့ခေါ်ပါတယ်အဲ့တော့အဲ့ဒီပဋိဒေဝဟာမနေ့ကဆူရင်ပူဆွေးမှုဖြစ်တယ်လို့ပဲမိမိနဲ့ဆက်ဆက်တဲ့ဆွေမျိုးသားချင်းပုဂ္ဂိုလ်တွေမိမိရဲ့ပစ္စည်းဥစ္စာတွေဆုံးချုံပျက်စီးတာအစရှိတဲ့ဆုံးချုံပျက်စီးတာတွေနဲ့ကြုံတဲ့အခါငိုကြွေးခြင်းကိုဒါပဋိဒေဝလို့ခေါ်ပါတယ်အဲ့တော့ငိုကြွေးတဲ့အခါမှာအဲ့ဒီပုဂ္ဂိုလ်တွေကိုတန်းတပြီးတော့ငိုကြွေးတာရှိတယ်နောက်ပြီးတော့အဲ့ဒီပုဂ္ဂိုလ်တွေရဲ့ဂုဏ်တွေသူတို့ရဲ့ကျေးဇူးတွေဂုဏ်တွေကျေးဇူးတရားတွေကိုဂုဏ်တွေကိုအောက်မေ့ပြီးတော့လဲတန်းတအောင်မေ့ပြီးတော့လေငိုကြွေးတာရှိပါတယ်တဲ့အဲ့ဒါလိုအရာလေးကိုဒါပဋိဒေဝငိုကြွေးခြင်းလို့ခေါ်ပါတယ်အဲ့တော့ဦးဇင်းတို့ဒီငိုကြွေးခြင်းဆိုတာကိုလည်းတတ္တဝါရယ်လို့ဖြစ်လာရင်ဒီငိုကြွေးမှုတစ်ချိန်ချင်းတစ်ခါခါမှာကြုံရတာပါပဲဒါပေမဲ့လို့ဒီလိုသတိပဓာန်ဥပဒနာဘာဝနာတရားကိုအားထုတ်ထားတဲ့ပုဂ္ဂိုလ်အတွက်ကတော့ငိုကြွေးမှုတွေနဲ့ကြုံရရင်တော့မှခိတ္တအခိုက်အတန့်တော့ပဲဖြစ်ပြီးတော့ဒါတွေကိုရှုမှတ်ပြီးတော့ကြော်လွားနိုင်ပါတယ်တရားသိမရှိဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာငိုကြွေးတန်းတာပြီးတော့ငိုကြွေးတန်းတာပြီးတော့ပဲနေတော့တာပါပဲအဲ့တော့ဒီငိုကြွေးမှုသတိပဋ္ဌာန်ဥပဒနာဘာဝနာတရားတွေအားထုတ်ထားတယ်ဆိုရင်တော့ဒီငိုကြွေးမှုတွေကိုအတော်တန်ကြော်လွားနိုင်ပါတယ်။ဒါမှမဟုတ်တရားဒီငိုကြွေးမှုတွေတကယ်လွန်မြောက်နိုင်တာကတော့အနာဂံယဟန္တာတို့ဖြစ်မှာပဲဒီငိုကြွေးမှုတွေကိုလွန်မြောက်နိုင်ပါတယ်တဲ့။အဲ့တော့ဒီသတိပဋ္ဌာန်ဥပဒနာဘာဝနာတရားတွေကျင့်တဲ့လောက်အားထုတ်ထားတယ်ဆိုရင်တော့ဒါတော်တော်တတ်တရားရနိုင်ပါတယ်အဲ့ဒီငိုကြွေးမှုတွေနဲ့ပဋိဒေဝနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရှင်လက်ထက်တော်ကပဒါစာရာဆိုတဲ့အမျိုးသမီးလေးတယောက်ရှိပါတယ်ဒီအကြောင်းကတော့ဦးဇင်းတို့တော်တော်များများတော့ကြားဘူးသိဘူးနေကြပါမြန်မာယောဂီတွေဆိုရင်တော့ပဒါစာရီလို့လည်းသိနေကြမှာပါအဲ့ပဒါစာရာဆိုတဲ့အမျိုးသမီးသူဟာဒီလိုမျိုးကြီးတစ်မျိုးမှာပစ္စည်းဥစ္စာကျယ်ဝတဲ့အမျိုးမှာဖြစ်တာပါပဲဒါပေမဲ့လို့သူအရွယ်ရောက်လာတဲ့အခါကျတော့ဟိုတော်ရက်နေရက်ကဆင်းရဲတဲ့မျိုးသားတယောက်နဲ့အိမ်တော်ကျသွားအိမ်တော်ကျသွားတော့အဲ့ဒီမျိုးသားရှိတဲ့တော်ရက်ကိုလိုက်သွားလိုက်သွားရင်လည်းသူတို့နေကြရင်လည်းပထမသားကြီးတယောက်ပထမသားကြီးတယောက်ကိုယ်ဆောင်တယ် အဲ့လိုကိုယ်ဆောင်တဲ့အခါပရစာရာကသူ့ရဲ့ယောက်ျားကိုတောင်းဆိုတယ်မိဘတွေရှိကိုသွားပြီးတော့မိဖွားခြင်းတယ်ပေါ့မိဖွားခြင်းတယ်ဆိုတော့လင်ယောက်ျားလည်းသူ့ရဲ့ယောက်ျားမကြီးအိမ်ကိုသွားမှမော်မရဲဖြစ်တော့အမျိုးမျိုးအကြောင်းမျိုးမျိုးပြပြီးတော့စင်ဟိုတိုင်းဖြစ်နေတာပေါ့လေအကြောင်းမျိုးမျိုးပြပြီးတော့ဖင်နှွေးအောင်လုပ်နေတာပေါ့လေအဲ့လုပ်နေရနေပဲအဲ့ဒီတာအကြီးတယောက်ကအဲ့ဒီမှာပဲတော်ရက်မှာပဲမွေးဖွားအဲ့လိုနဲ့နောက်တစ်ခါကိုယ်ဝန်တစ်ခုကိုယ်ဝန်တစ်ခါဆောင်မြန်ရောကိုယ်ဝန်တစ်ခါဆောင်မြန်တော့လေအဲ့လိုပဲတောင်းမှန်တော့ခုတစ်ခါတော့အဲသူ့ရဲ့ယောက်ျားလိုက်ပို့မယ်ဆိုပြီးတော့သူတို့သွားကြတယ်သွားကြတော့ကိုအရင်မှာကြီးဆိုတော့တနေရာရောက်တော့အဲ့ဒီညမှာမွေးလေးတွေလည်းကြမွေးရည်လေးရတဲ့ကြားတဲ့အထဲမှာပဲအဲတော်အရက်ထဲမှာပဲတော်ထဲမှာပဲအဲ့ဒီသားငယ်လေးကိုမွေးဖွားတယ်။သားငယ်လေးမွေးဖွားရဲ့ဆိုတော့ဘာမှမရှိဘူးဆိုတော့မိတွေပါရေလုံအောင်မဲဆိုတော့ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကဘေးနားလေးကထင်းလေးပါလေးသွားရှာထင်းလေးပါလေးသွားရှာတဲ့အချိန်မှာအဲ့ဒီထင်းထင်ပြီးတော့ညာအမောင်နဲ့ဆိုတော့ထင်းထင်ပြီးတော့ဆွဲလိုက်တဲ့အခါကျတော့မွေးကိုဆွဲမိတဲ့တော့မွေးကကိုက်လိုက်တော့အဲ့ယောက်ျားတည်သွားပါတယ်အဲအဲ့လိုနဲ့မနှခင်လင်းနှခင်လင်းနဲ့ယောက်ျားလည်းပြန်မလာဘူးဆိုပြီးတော့အဲဘယ်မြန်ရောက်သွားပါလဲဆိုပြီးတော့သူအိမ်ုံဘက်ဒီဘက်မိဘရှိတဲ့အိမ်ဘက်ကိုမှန်းပြီးတော့လာလာတဲ့အခါကျတော့မိုးကြီးတွေရွာထားတာဆိုတော့အမြင်ချောင်းကလည်းချောင်းကလည်းရေတွေစီးကြရေတွေစီးတော့ဒီဘက်သားကြီးတယောက်သားကြီးသားအကြီးဖြစ်တဲ့ပုဂ္ဂိုလ်နောက်ဟိုဘက်ကန်းကိုကူးဖို့အတွက်အသားကြီးဖြစ်တဲ့ပုဂ္ဂိုလ်ဒီဘက်ကန်းမဲ့ထားခဲ့ပြီးတော့အသားငယ်လေးကိုဟိုဘက်ကန်းဟိုဘက်ကန်းကိုတယ်မဲ့ဆိုပြီးတော့ဟိုဘက်ကန်းကိုသွားဟိုဘက်ကန်းမဲ့အသားငယ်လေးထားခဲ့အသားငယ်လေးထားခဲ့ပြီးတော့အသားကြီးကိုလာပြီးတော့တယ်တဲ့အချိန်မှာဟိုဘက်ကအသားငယ်လေးကိုအဲ့ဒီအချိန်မှာအသားတစ်ထင်ပြီးတော့အပေါ်ကစွန့်သိမ့်တကောင်ကလည်းအသားကြီးကိုတုတ်သွားအသားငယ်ဖြစ်တဲ့ပုဂ္ဂိုလ်အသားကြီးနဲ့သားကြီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းဟိုဘက်ကန်းကိုမရောက်ခင်အမေရလားခေါ်ယူရဲဆိုပြီးတော့သားကြီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီချောင်းထဲကိုဆင်းလာတဲ့အခါကျတော့သားကြီးကလည်းချောင်းထဲပါသွားရောအဲ့လိုနဲ့သူ့ရဲ့လောကရန်တရားဟာတတော်ကိုအဲကြမ်းကြမ်းတမ်းတမ်းကြုံရတာပါပဲအဲ့လိုနဲ့သူ့မိဘအိမ်ဘက်ကိုဥတည်ပြီးတော့ပြန်လာတဲ့အခါကျတော့လမ်းမှာလမ်းမှာတယောက်နဲ့တွေ့တဲ့အခါကျတော့အာကျုပ်မိဘတွေနေကောင်းကြလားကျုပ်ရဲ့မောင်ဘွားတွေနေကောင်းကြလားနဲ့မိရ။အော်ညီမသိဘူးလားတဲ့။ညာပဲလေးမိုးကြီးကြပြီးတော့အိမ်နေပြူပြီးတော့ညီအမေရောအဖေရောမောင်ဘွားတွေရောဆုံးသွားကြပြီ။အဲ့လိုလဲပြောလိုက်ရောပရာစာရာဟာယူကျုံမရနဲ့ငိုကြွေးပြီးတော့စိတ်တွေပုံမှန်မဟုတ်တော့ဘဲနဲ့ယူနန်းတဲ့အဖြစ်ဖြစ်သွားတယ်အဲ့လိုယူနန်းသွားတဲ့အခါကျတော့တိတ်ပြီးတော့လောကရန်ကကြမ်းထမ်းတဲ့အတွက်အဲ့လိုယူနန်းသွားတဲ့အခါကျတော့ဟိုသွားဒီသွားနဲ့ခြောက်ပြီးတော့သွားနေတာပေါ့လေအဲ့လိုသွားနေရင်လည်းတနေ့ကျတော့မြတ်စွာဘုရားရှင်ကြောင်းပဲရောက်ပြီးမြတ်စွာဘုရားရှင်တရားဟောတဲ့နေရာကိုရောက်လာပါတယ်။ကျမ်းဂန်ထဲမှာတော့သူကအဝတ်စားတော်မကတ်နိုင်အောင်ကိုယူနှမ်းနေတယ်လို့ဆိုပါတယ်။အဲ့တော့မြတ်စွာဘုရားရှင်တရားဟောတဲ့တရားနာပိဋကတ်တွေနဲ့တရားဟောတဲ့နေရာကိုရောက်လာတဲ့အခါကျတော့သူကဘာရဲ့လို့မဟုတ်စိတ်ထဲမှာရှိတဲ့နေရာဥဒေယရောက်တဲ့နေရာရောက်ရာဥဒေယသွားနေရာဆိုတော့တဖြည်းနဲ့ပိဋကတ်တွေတဲ့တိုးလာပြီးမြတ်စွာဘုရားရှင်တန်ရှင်းကပ်လာပါတယ်အဲ့ဒီထက်လည်းအမြင်မတော်ကြတဲ့အခါကျတော့အဲ့ဒီပြိတ္တထေကသူ့ကိုဝတ်တပတ်လေးပြစ်ပေးလိုက်ပါပြစ်လိုက်ပြီးတော့မြတ်စွာဘုရားရှင်တန်ရောက်မြတ်စွာဘုရားရှင်ရှင်နာရောက်တော့မြတ်စွာဘုရားရှင်ကတတိယပဂိနိတတိယပတိလဘစတိယပတိလဘရှင်နမတတိထားလောတတိထားလောဆိုပြီးတော့မြတ်စွာဘုရားရှင်အဲ့လိုစကားလေးဆိုလိုက်တဲ့အခါမှာမြတ်စွာဘုရားရှင်ရဲ့စကားတော်ဟာမဟာကရုဏာမှာမေတ္တာတွေအပြည့်အဝပါတဲ့အတန်တော်နဲ့သတိ တိပေးလိုက်တဲ့အတွက်တတိပေးလိုက်တဲ့အခါကျတော့တတိလေးရလာပါတယ်အဲ့ဒီအခါမှာတတိလေးရလာပြီးတော့သူချက်ကြောက်အောင်မှလည်းတိလာပါတယ်အစောကတော့စိတ်တွေယူနှံ့နေတဲ့အတွက်ဘာမှမတိဘူးအခုတော့ချက်ကြောက်အောင်မှတိတော့အဲ့ဒီပါလာတဲ့အဝတ်လေးကိုတခြားလေးဝိုးပြီးတော့မြတ်စွာဘုရားကိုရှိခိုးနေပါတယ်အဲ့ဒီအချိန်မှာပဲမြတ်စွာဘုရားရှင်ကတရားစကားမိန့်ကြပါတယ်မြတ်စွာဘုရားရှင်ကသူနဲ့အသင့်လျော်တဲ့အသင့်လျော်ဆုံးဖြစ်တဲ့တရားစကားလေးမိန့်ကြပါတယ်မိန့်ကြတဲ့တရားစကားလေးကတော့နာသန္တိဗုဒ္ဓဒါနာယနာပိဒါနာပိပန္ဒဝါအန္တကေနာဓိပန္နသနတ္ထိညာတိစုဒါနတာရှင်သမီးတဲ့အန္တကေနာဓိပန္နသဒီနောက်ဆုံးသေခြင်းတရားဆိုတဲ့အရာနဲ့ရင်ဆိုင်လာတဲ့အခါမှာသားရိနာတန္တိဗုဒ္ဓဒါနာယသားရိမိဘရိဆွေမျိုးရိဆွေမျိုးညာတိရိမိသင်္ကာရိဒီပုဂ္ဂိုလ်တွေအားလုံးဟာကိုယ့်ရဲ့တကယ်အားကိုးရာမဟုတ်ပါဘူးတဲ့အားကိုးလို့ရတဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူးဆိုလိုတာကတော့ကိုယ်တရားကိုယ်တကယ်တရားတဲ့တရားနဲ့ရင်ဆိုင်တဲ့အခါမှာကိုအားထုတ်ထားတဲ့ဒါနသီလဘာဝနာဆိုတဲ့ဒီတရားတွေသာတကယ်အားကိုးရာအစေဆိုတဲ့သဘောကိုမြတ်စွာဘုရားရှင်ညွှန်ကြားပါတယ်။အဲ့တော့သူနဲ့တကယ်ကိုအဲသက်ဆိုင်တဲ့မြတ်စွာဘုရားရှင်ကဒီသူ့ရဲ့အစ္ဆာတရားကိုသူ့ရဲ့အစ္ဆာဒီပရစာရာရဲ့အစ္ဆာတရားကိုသိတဲ့အတိုင်းဒီတကယ်နှစ်သိမ့်တဲ့သဘောလဲပါတာပေါ့လေနှစ်သိမ့်တဲ့သဘောလဲပါတာပေါ့ဒီဆွေမျိုးသားချင်းနေမိဘတွေမောင်မွားတွေဒါတွေအားလုံးဘာမှအာကိုရမဟုတ်ပါဘူးအာကိုလို့မရပါဘူးတကယ်အာကိုရမှာကိုယ့်ရဲ့တရားပဲဆိုပြီးတော့မြတ်စွာဘုရားရှင်ကဆက်ပြီးတော့ဟောပါတယ်အေတမထံဝဆံအေတမထဝဆံညတဝါပန္တိတော်စီလဆံဟုတော်နိဗ္ဗာန်ကမဏမကံခိပ္ပမေဝဝိသောရိအဲ့ဒါလိုတရားအတိလေးရှိပြီးတော့မိမိတို့တည်ဆုံးတဲ့အခါမှာဘာမှအာကိုရာမရှိဘူးဆိုတဲ့အရာကိုသိရှိနားလည်တဲ့ပညာဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာစီလဆံဥတော်စီလတွေစောင့်ထင်းရမယ်စီလစောင့်ထင်းပြီးတော့နိဗ္ဗာန်ကမဏမကံနိဗ္ဗာန်ကိုရောက်နိုင်တဲ့ဘောဘဘာကဥပဇ္ဇနာမတ်ဒီအရိယာမတ်ဒီပွားများပြီးတော့အမြန်ဆုံးပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်ကြိုးစားပါမယ်ဥစဉ်တော့ဒီမြတ်စွာဘုရားရှင်ကပဒစာရာကိုဟောတဲ့တရားလေးကိုဥစဉ်တော့လည်းဒါတရားလမ်းညွန်လေးအဖြစ်ကြည့်ရမယ်ဆိုရင်တကယ်မိမိတို့တရားမဲ့အရှင်ကိုစဉ်းစားကြည့်လိုက်ပါတကယ်တရားမဲ့အရှင်ကြရင်တခြားဆွေမျိုးသားချင်းမိတ်ဆွေအပေါင်းအသင်းတွေကဘေးကနေတော့တတ်နိုင်သလောက်ကူညီဆောင်ရွက်ပေးကြပါတယ်ဆိုလိုတာကတော့အဲ့လိုတကယ်တရားတဲ့အရှင်ကြရင်တော့မိမိတို့အထူးအားဖြင့်တော့ဒီအားထုတ်ထားတဲ့တရားအသိလေးနဲ့တရားအသိလေးရှိနေရမှာတရားသည်လေးနဲ့ရှိရဲဆိုရင်ဒီတရားသတိတရားသည်လေးနဲ့ဆုံးသွားတယ်ဆိုရင်ဒီဒုက္ခိဘဝကိုရောက်တာသိကြပါတယ်ဒါကြောင့်ဒီတကယ်ဆွေမျိုးသားချင်းမိတ်ဆွေအပေါင်းအသင်းတွေကဘေးကကူညီဆောင်ရွက်ပေးကြပါမယ်လို့တကယ်ရှိနေရမှာတော့ငါတရားသည်ပဲဆိုတာကိုဒါကိုနားလည်ပြီးတော့အဲနားလည်ထားပါမယ်အဲ့တော့ဒီတရားလေးကိုဟောကြားလိုက်တဲ့အခါမှာဒီကာရနှစ်ကာရစုံနာနဲ့ဒီပဒစာရာနဲ့တကွအဲ့ဒါမှာတရားနာကြတဲ့ပုဂ္ဂိုလ်တွေဟာသူအပြင်ပဒစာရာသောတပတ္တိမဉ္ဇဉ်ကိုရသွားပါလေသောတပတ္တိမဉ္ဇဉ်ဆိုတဲ့အရိယာမဉ္ဇဉ်ဘုံဉ္ဇဉ်ပထမဆုံးအဆင့်ပထမဆုံးအဆင့်ကိုရသွားပါလေရသွားပြီးတဲ့အခါကျတော့မြတ်စွာဘုရားရဲ့သာသနာတော်မှာဘိက္ခုနီအဖြစ်ဝတ်ပြီးတော့တရားတွေဆက်လက်အားထုတ်တဲ့အခါနောက်ဆုံးရဟန္တာဖြစ်သွားပါတယ် ဦးဇင်းတို့ယောဂီတို့အနေနဲ့တော့ထင်ပါဗောဒီတရားလေးတွေတရားကာရလေးတွေနာကြယုံနဲ့မနည်းကတန္တိအမကြီးအဲတန္တိအမကြီးကတခါလေရဟန္တာဖြစ်သွားတယ်အရိယာမဉ္ဇဉ်ဘုညာနောက်ဆုံးအဆင့်ထိရောက်ပြီးတော့ရဟန္တာဖြစ်သွားတယ်ဒီပရစာရာတို့ကလည်းအဲသောတာပန်ဖြစ်သွားတယ်လွယ်လာပြီလားလို့ထင်ကြမှာပါပဲဒါမဲ့လို့သူတို့ဟာတကယ်ပါရမီဉာဏ်နေပြည့်စုံကြပါတယ်ပါရမီဉာဏ်နေပါရမီတွေရှိကြတဲ့အတိုင်ဉာဏ်နေတက်ပြီးတော့ထက်မြက်တဲ့အခါကျတော့မြတ်စွာဘုရားရှင်ရဲ့တရားလေးကိုနားနေတဲ့အချိန်မှာပဲခုယောဂီတို့ရှုမှတ်ပွားများအားထုတ်တယ်လို့မိမိတို့ရဲ့ယုံနံခန္ဓာတွေကိုကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ဒီတရားတွေပေါ်ကိုရှုမှတ်ပြီးတော့အဲ့ဒီယုံနံကွဲခြားမှုကအစဉာဏ်နေအဆင့်ဆင့်ဖြစ်ပါတယ်။ဦးဇင်းတို့ယောဂီတို့ခုရှုမှတ်ပွားများအားထုတ်ပြီးတော့ရရှိရတဲ့အသိဉာဏ်တွေလိုပါပဲ။ဒီပုဗ္ဗဘာကဥပဒနာဆိုတဲ့ယုံနံကွဲခြားမှုအကြောင်းအကျိုးသိမှုမမြဲစင်းရဲသဘောသိမှုကအစဒီဥပဒနာဉာဏ်တွေအဆင့်ဆင့်ရင်းရင်းပြီးတော့အရိယာမဉ္ဇဉ်ဖွဉ္ဉံပြီးတော့ဖွဉ္ဉံရပြီးတော့အရိယာပုဂ္ဂိုလ်တွေဖြစ်ကြတာပါပဲ။အဲ့တော့ခုလိုမြတ်စွာဘုရားရှင်ရဲ့ဒီနေရာမှာမြတ်စွာဘုရားရှင်ရဲ့တရားတော်ကိုခုလိုပဋ္ဌာရာလိုပဲတရားတော်ကိုတရားရကြားပြီးတော့အရိယာပုဂ္ဂိုလ်တွေဖြစ်သွားကြတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့မြတ်စွာဘုရားရှင်တရားတော်အတိုင်းကျင့်ပြီးတော့ဒီအရိယာပုဂ္ဂိုလ်ဖြစ်သွားကြတယ်ဆိုတာဒါဘဝဆင်းရဲတွေဘဝဒုက္ခတွေငြိမ်းတာပါပဲဘဝဒုက္ခငြိမ်းအေးရာကိုရသွားကြတာပါပဲ။ဦးဇင်းတို့ယောဂီတို့တွေဟာလည်းကုလိုဝိပဿနာဘာဝနာတရားတွေကိုကြိုးကြိုးစားစားအားထုတ်ကြမယ်ဆိုရင်သူတို့လိုပဲဒီဝိပဿနာဉာဏ်တွေဖြည့်ပြီးတော့အရိယာမဉ္ဇဉ်ဖွဉ္ဉံတွေရမယ်ဆိုရင်ဘဝဆင်းရဲတွေငြိမ်းနိုင်ပါတယ်။အဲ့လိုဘဝဆင်းရဲငြိမ်းချမ်းတရားတွေကိုဟောပြနိုင်တဲ့မြတ်စွာဘုရားရှင်ရဲ့တရားတွေကိုတို့ကြိုးစားအားထုတ်နေရတာအင်မတန်ကံကောင်းတယ်အင်မတန်ရခဲ့တဲ့အခွင့်အရေးတစ်ခုကိုတို့ရနိုင်ကြတယ်ဆိုတာကိုသိပြီးတော့ကြိုးစားအားထုတ်ရပါမယ်ကုလိုဦးဇင်းတို့တွေအဲ့လိုချမ်းသာရာရအောင်ပဲမြတ်စွာဘုရားရှင်ဟာလောကမှာပွင့်ထွန်းပေါ်ပေါက်လာပါတယ်တဲ့မြတ်စွာဘုရားရှင်ဟာဒီပါဠိအင်္ဂုတ္တပါဠိတစ်ခုမှာဟောထားတာဧကပုဂ္ဂလောဘိကဝေလောကေဥပ္ပိစ္စမနောဥပ္ပိစ္စတိဘူဇနာဟိတာယဘူဇနာစုခာယလောကာနုကမ္ပါယအဋ္ဌာယဟိတာယစုခာယဒေဝမနုဿာနံကတမောဧကပုဂ္ဂလောတထာဂတောအရဟံသမ္မာသမ္ဗုဒ္ဓောစသည်ဖြင့်ဒါမြတ်စွာဘုရားဟောထားပါတယ်လောကမှာဆိုလိုတာလောကမှာပုဂ္ဂိုလ်တယောက်ပေါ်ပေါက်လာတယ်ဆိုရင်တတ္တဝါတွေအတွက်ဘူဇနာဟိတာယညာစွာသောတတ္တဝါတို့စီးပွားဖြစ်ထွန်းနိုင်တယ်ဘူဇနာသုခာယညာစွာသောတတ္တဝါတို့ချမ်းသာဖို့အတွက်ဖြစ်တယ်လောကနုကမ္ပါယဒီလောကကြီးကိုစောင့်ရှောက်ဖို့ဖြစ်တယ်အဋ္ဌာယတတ္တဝါတွေရဲ့ဒီဝမနုဿာနံနတ်လူဆိုတဲ့တတ္တဝါတွေရဲ့အဋ္ဌာယအကျိုးစီးပွားတွေအကျိုးတရားတွေဟိတာယစီးပွားအစီးပွားတွေဒုက္ခာယစုခာယချမ်းသာတွေဖြစ်ဖို့အတွက်ဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်ဟာဘယ်သူလဲဆိုပြီးတော့ဘယ်သူလဲဆိုရင်တထာဂတောအရဟံသမ္မာသမ္ဗုဒ္ဓောတထာဂတောရှေးဖျားခြင်းကဲဆိုလာခြင်းကောင်းတော်မူတဲ့မြတ်စွာဘုရားအရဟံပူဇော်သူကိုခံတော်မူလိုက်တဲ့မြတ်စွာဘုရားသမ္မာသမ္ဗုဒ္ဓောသစ္စာလေးပါးတရားတို့ကိုကိုယ်တိုင်သိပြီးတော့တတ္တဝါတို့ကိုလည်းသိစေတော်မူသောမြတ်စွာဘုရားပါပဲတဲ့အဲ့တော့တထာဂတဆိုတဲ့စကားလုံးလေးကိုထပ်ပြီးတော့ဥစဉ်တို့ရှင်းပြပါမယ်ဒီတရားရိပ်သာလည်းတထာဂတလို့နာမည်ပေးထားတော့ဆရာတော်ကြီးဘယ်လိုနာမည်ပေးထားကြလဲတော့မသိဘူးပေါ့လေအဲ့ဒါကျန်တူတို့အမေးကြည့်အောင်ဖြစ်နေတာဆရာတော်ကြီးဥတိလာနန္ဒပေးထားတယ်ထင်ပါတယ်အဲ့ဒီတထာဂတအကြောင်းကိုလည်းဆရာတော်ကြီးဥတိလာနန္ဒဟောပြောထားတဲ့ဟောလေးရှိပါတယ်တရားလေးရှိပါတယ် စာအုပ်လေးရှိပါတယ်။ဦးဇင်းတော်ဒီမှာစံစာရဲ့တွေ့သမျှလေးတထာဂတဆိုတာလေးရှင်းပြပါ။အဲ့မဲ့တထာဂတမှာသူကပါဠိနည်းနဲ့ဆိုရင်တထာအာဂတလို့ရှိတယ်။နောက်ပြီးတော့တထာဂတလို့ရှိပါတယ်။နောက်ပြီးတော့တထာဂတဓာတွေနဲ့တထာဂတလို့ရှိပါတယ်။အဲ့ဒီအဓိပ္ပာယ်လေးတွေဦးဇင်းတော်ရှင်းပြပါပါမယ်။နောက်တစ်ခုကအဲ့ဒီတထာဂတမှာပဲတထာရှိဖျားများကြွနီးအတိုင်းဂတကြွတော်မူလေအဲ့ဒါကတော့ရှိဖျားရှင်နေရာမိမိတို့ရဲ့မိခင်မယ်တော်တွေကနေပြီးတော့ဝန်တိုက်ကနေကျွတ်ပြီးတော့မွေးဖွားလိုက်တဲ့အခါမှာမွေးဖွားပြီးပြီချင်းပဲရှေလန်းခုနလန်းလှမ်းတော့လှမ်းတော်မူကြတယ်တဲ့ရှိဖျားရှင်နေမွေးဖွားတိုင်းမွေးဖွားတိုင်းလေအဲ့ဒါလို့ရှေလန်းခုနလန်းလှမ်းတော်မူတယ်အဲ့လိုပဲဦးဇင်းတို့ရဲ့ကိုယ်ခွရာဖြစ်တဲ့ကောဓမဗုဒ္ဓကလည်းမွေးဖွားတဲ့အချိန်မှာမွေးဖွားပြီးပြီးချင်းဒီခုနှစ်လန်းကြွာလန်းတော်မူပါတယ်တဲ့အဲ့ဒီအတိပ္ပယ်အရာလဲတထာဂတရှေးဖျားကဲ့သို့ရှေးဖျားရှင်တို့ကဲ့သို့ကြွာတော်မူပါတယ်ဆိုတဲ့အတိပ္ပယ်နောက်တစ်ခုကတထာဂတမှာဂတဆိုတာဦးဇင်းတို့ပါဠိနည်းအရာတိချင်းဆိုတဲ့နဲ့တည်ခြင်းဆိုတဲ့အတိတ်ပဲလည်းရှိပါတယ်အဲ့တော့တထာသစ္စာရှေးရှေးဖျားခြင်းတို့သစ္စာ၄ပါးတရားကိုတည်ခြင်းတပ္ပဉ္စဉ္ဒတပ္ပဉ္စဉ္ဒဉာဏ်နဲ့ပြည့်စုံပြီးဖျားအဖြစ်ကိုရရှိကြသလိုပဲဥစဉ်တို့ရဲ့မြတ်စွာဘုရားရှင်ကလည်းသစ္စာ၄ပါးတရားတွေတည်ပြီးတော့တပ္ပဉ္စဉ္ဒဉာဏ်နဲ့ရရှိပြီးတော့ဖျားအဖြစ်ကိုရရှိပါတယ်ဆိုတဲ့အတိတ်ပဲ
So alternatively, Gata can define as a known or knowledge. So Gata first meaning is going or taking step. Second meaning is knowing. So Tathami in the same way. In the same way as the previous Buddhas did, our historical Buddha alsoand knows everything. He gained the seven yuta jnana, the omniscience knowledge, all-knowing knowledge. And then he realized four noble truths on top of the omniscience knowledge. So in this sense also, the Buddha is honored as a Tathagata.
နောက်တစ်ခုကတထာဂတအဲ့ဒီမှာဓာရွေးလေးရနေပြီးတော့တာဝန်ဘူးဖြစ်သွားပြီးတော့တထာဂတလို့ဖြစ်လာပါတယ်အဲ့ဒီမှာတော့တထာဂတရဲ့အဓိပ္ပာယ်ကတထာရှေးဖျားရှင်တို့ရှေးဖျားရှင်တို့ဟာတတ္တဝါတွေအကျိုးများအကျိုးရှိစေတဲ့မှန်ကန်တဲ့စကားတွေကိုမိတ်ဆိုကြသလိုပဲမိတ်ဆိုပြီးတော့ဟောကြားကြသလိုပဲဦးဇင်းတို့ရဲ့မြတ်စွာဘုရားဟာလေဒီတတ္တဝါတွေအကျိုးများကြောင်းဖြစ်တယ်မှန်ကန်တဲ့အကျိုးရှိတဲ့စကားတွေကိုမိတ်ဆိုလေးရှိပါတယ်ဒါတထာဂတရဦးဇင်းတို့ရှားပွေတွေ့ရှိသမျှဒါမြတ်စွာဘုရားရှင်ကိုဟောတဲ့တထာဂတအများဆုံးအပြင်တော့တထာဂတဆိုရင်မြတ်စွာဘုရားရှင်ကိုရည်ညွှန်းတာပါပဲဒါမဲ့လို့ဒီပါဠိအဖွဲ့နေမှာတော့တထာဂတဟာပစ္စေကဗုဒ္ဓဆိုတာလည်းဟောပါတယ်တရားတန်ခါဆိုတာလည်းဟောပါတယ်နောက်ပြီးတော့တတ္တဝါဆိုတာလည်းဟောပါတယ်အဲ့ဒီထဲကတရားနဲ့တန်ခါတို့တထာဂတမိဘုံလေးကိုလည်းဆက်ပြီးတော့ပြောပါမယ်တရားတော်ရဲ့တထာဂတမိဘုံကတော့အဓိပ္ပာယ်၃မျိုးလောက်ရှိပါတယ်အဲ့ဒါကပထမဆုံးအဓိပ္ပာယ်ကဘာလဲဆိုရင်တထာထိုအယောင်မျိုးဖြင့်ကတရောက်ရသောတရားထိုအယောင်မျိုးဖြင့်ဆိုတာဥစဉ်တို့ခုယောဂီတို့တရားတွေရှုမှတ်ကြတယ်ဥပဒနာတရားတွေရှုမှတ်ကြတယ်ဥပဒနာတရားတွေရှုမှတ်တယ်ဆိုရင်အစောကပြောခဲ့တယ်လို့ပဲဥပဒနာဉာဏ်တွေရင့်ကျက်ပြီးတော့ပြည့်စုံတယ်ဆိုရင်အရိယာမဉဏ်ဖွဉဏ်တွေရပါတယ်အဲ့လိုအရိယာပညာမညာဖွဉဏ်နေရတယ်ဆိုရင်ဒါမိမိတို့ရဲ့တဏ္ဍာမှာရှိတယ်ကိလေသာတရားစုတွေ ငြိမ်ပြီးတော့အေးချမ်းရဒုက္ခတွေငြိမ်ရအေးချမ်းရကိုရပါတယ်အဲ့လိုအေးချမ်းရဖြစ်တဲ့နိဗ္ဗာန်ကိုဒီဝိပဿနာဘာဝနာတရားတွေပွားများအထုတ်ပြီးတော့ရောက်နိုင်တဲ့အရာဖြစ်တဲ့အတွက်တထာဂတလို့ဆိုပါတယ်နောက်တထာဂတကတထာဂတနိဗ္ဗာန်လို့နိဗ္ဗာန်လို့ပြောတယ်ဆိုရင်တော့တထာဂတနိဗ္ဗာန်ကိုဆိုလိုတယ်ဆိုရင်တော့တထာထိုအရိယာမဉ္ဇဉ်အတိမျိုးနဲ့ဂတတိအပ်သောတရားအရိယာမဉ္ဇဉ်ကိုရပြီဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုပါတယ်နိဗ္ဗာန်ကိုရသွားပါတယ်နိဗ္ဗာန်ကိုတည်သွားတယ်ဒါကြောင့်အဲ့ဒီနိဗ္ဗာန်ကိုလည်းတထာဂတအရိယာမဉ္ဇဉ်ဖြင့်တိအပ်သောတရားလို့ဆိုပါတယ်နောက်တစ်ခုကတထာဂတအရိယာဖို့ရည်ညွှန်းနေဆိုရင်တထာမတရားအာယုံပြုသောအဖြစ်နိဗ္ဗာန်သို့ရောက်ပုံမျိုးဖြင့်ရောက်ပုံအတိုင်းမတရားဟာနိဗ္ဗာန်ကိုအာယုံပြုပြီးတော့ရောက်သည့်ရောက်တဲ့အတိုင်းဂတရောက်သောဖို့တရားလို့အဓိပ္ပာယ်ရပါတယ်နောက်ပြီးတော့ဒီမြတ်စွာဘုရားရှင်ဟောကြားတဲ့တရားတွေအားလုံးကိုရည်ညွှန်းတယ်ဆိုရင်တော့တထာထိုရှိဘုရားတို့တိဘုံအတိုင်းကတ္တဤဥစဉ်တို့မြတ်ကိုးကွယ်တဲ့မြတ်စွာဘုရားရှင်လည်းတိတော်တရားရှိဘုရားရှင်ဤတိဘုံအတိုင်းဒီမြတ်စွာဘုရားရှင်ကလည်းတသွေးမတိန်တိပါတယ်တဲ့အဲ့လိုမြတ်စွာဘုရားရှင်တိတဲ့တရားတွေကိုတထာကတ္တလို့ဆိုပါတယ်အဲ့ဒါတော့ဒီတရားတော်နဲ့ပတ်သက်တဲ့တထာဂတရဲ့အဓိပ္ပာယ်တွေပေါ့လေ။နောက်တန်ခါကိုတထာဂတလို့ရည်ညွှန်းနေဆိုရင်တော့တထာထိုရောက်ပုံမျိုးဖြင့်ဂတရောက်သောပုဂ္ဂိုလ်ထိုရောက်ပုံမျိုးဖြင့်ဆိုတာကဥစဉ်တို့ယောဂီတို့တွေတရားတွေကျူဝဒနာတရားတွေအားထုတ်ကြသလိုဒီဝဒနာတရားတွေဟာကိုယ်ကျိုးစည်းဝါးအတွက်ကိုယ်အကျိုးအတွက်အားထုတ်ကြတာအဲ့လိုအားထုတ်ကြတဲ့ပုံကိုယ်တွေဟာဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ပြီးတော့အရိယမဉာဏ်နဲ့ရတယ်အရိယမဉာဏ်နဲ့ရတယ်ဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ပြုသွားပါတယ်အဲ့လိုအရိယမဉာဏ်နဲ့ရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့သူကတ္တအဲ့လိုနိဗ္ဗာန်ကိုရောက်ကြောင်းတရားတွေကိုအထုတ်ကျင့်ကြံနေကြတဲ့ပုဂ္ဂိုလ်တွေဆိုရင်ဒါတထာဂတလို့မိပါတယ်အဲ့တော့အကုန်လုံးပြန်အချင်းချောရမယ်ဆိုရင်ခုတထာဂတတရားရိပ်တာမှာအတိပ္ပယ်ကြီးပြေဝနေတဲ့ဒီတထာဂတဆိုတဲ့အမည်ရှိတဲ့တရားရိပ်တာမှာတထာဂတမိတော်မူတဲ့မြတ်စွာဘုရားရှင်ဟောကြားတဲ့တရားတွေကိုဦးဇင်းတို့ယောဂီတို့တွေစက္ကန့်မိနစ်မလက်ကြိုးစားအားထုတ်နေကြတယ်အဲ့လိုကြိုးစားအားထုတ်နေကြတယ်ဆိုရင်မိမိတို့ကိုယ်တိုင်လည်းတထာဂတဒီရှင်းအရိယပုဂ္ဂိုလ်တွေရောက်ပုံရောက်နည်းဖြင့်တိပုံတိနည်းဖြင့်မိမိတို့တိနိုင်တယ်ရောက်နိုင်တယ်ဆိုတော့ဒီအတိတ်ပဲလေးကိုသိရှိနားလည်ပြီးတော့ဒီတရားတွေကြိုးစားပွားများအားထုတ်နိုင်ကြပါစေ။ဝိပဿနာတရားတွေကြိုးစားပွားများအားထုတ်နိုင်ကြပါစေ။အဲဒါလိုဝိပဿနာဘာဝနာတရားတွေကြိုးစားအားထုတ်နိုင်ကြပြီးတော့အတိတုညာတို့များအစဉ်စဉ်ရင့်ကျက်ရရှိကြပြီးတော့အရိယာမဉ္ဇဉ်ဖူဉ္ဇဉ်တို့ဖြင့်နိဗ္ဗာန်ကိုဆ ਾਇ ရောက်ရမျက်မှောက်ပြုနိုင်ကြပါစေလို့တိုက်တွန်းတဲ့ဥစဉ်တရားစကားကိုအဆုံးသတ်ပါတယ်။
သာဓုသာဓုသာဓု